သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmizma မှာပုံမထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ချီလင်းအေးမြတဲ့ဂျိုင်းမြေကမ်းပေါ်မိတင်ပြီးအနောက်ဘက်မှာလည်းတောင်နှံအရိပ်လွှမ်းနေတဲ့ဓမ္မတရွာဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲစစ်ကောင်စီတပ်ရဲ့မိရှုမှုကြောင့်နေအိမ်ရချင်းမီးလောင်ပြကြခဲ့ရပါတယ်။တိုက်အိမ်ပြင်းအောင်သွမုံအိမ်ကြီးအိမ်ကောင်းတွေပဲရှိတဲ့အဲ့ဒီရွာဟာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုမီးလောင်ပုံကျဲချမှုတွေကြောင့်နေအိမ်300ကျော်ပျက်စီးခဲ့ရတာပါ။မွန်ပြည်နယ်ကြိုင်မရောမြို့နယ်ထဲမှာရှိတဲ့ဓမ္မတရွာကိုကြိုင်မြစ်အတွင်းကနေစစ်ကောင်စီရေတပ်တင်မောပေါ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးမီးလောင်ပုံးတွေနဲ့ကျဲချခဲ့တာကြောင့်မတ်လ28ရက်နဲ့28ရက်တွေမှာမီးလောင်ခဲ့တာဖြစ်ပါတယ်စစ်အာဏာသိမ်းကာလအတွင်းမွန်ပြည်နယ်ရွာတွေထဲမှာအဲ့ဒီရွာကပထမဆုံးမီးရှို့ဖျက်ဆီးခံရတာဖြစ်ပြီးမွန်တော်လည်တက်တွေကိုပြည်သူတွေညွန်ညင်သွားအောင်ဥချိုလိုက်တာဖြစ်တယ်လို့ထောက်ပို့လုပ်နေသူမွန်အမျိုးသမီးတူကပြောပါတယ်
။အဲ့တော့ဟိုရုံမှာပတ်သက်လုံးလေးလောက်ရလို့ပဲပြောရမှာပေါ့နော်။အဲ့တော့ခုလောက်ပြရမလို့ပါပဲလေပေါ့။ဟိုအဆုံးဆုံးရင်တစ်ဆုံးရက်ဆက်တာပေါ့နော်။အဲ့ဒါတော့ဒီလိုဟိုပြည်သူတွေကိုတတ်တတ်ထားရအောင်ဖို့လည်းဖြစ်ခဲ့တယ်။ပြီးတော့လေဟိုအရင်တက်မဲ့ဒီကင်းချီတန်းပြီးတော့လေဒီမှာတော့မွန်ညာလေးဆိုတာအိမ်ကြီးအရောင်းကြီးရတာပေါ့။ဒါကအစ်မရဲ့ပြည်သူဥမ္မာချိုင်းတက်ခါရ။အဲ့ဒီမှာဟိုကဟိုရတဲ့တက်တဲ့ရှိနေတာလည်းမဟုတ်ပါဘူးလေ။ဘူးလို့ဒီလိုလုပ်ရင်ဒီလိုဖြစ်မှာဆရာဆရာရှင်ကိုတတ်တတ်တယ်။အဲဒါတော့သဆုံးရက်ကလည်းလည်းရတယ်ပြောလို့ရတယ်ဆိုတော့ဒါတော့တမင်တတ်တတ်ဒီမှာတော့ဟာရတော့ကိုချိုးချင်တော့လေ။ဒီမှာပြည်သူတို့တွဲခွဲချင်တာဆရာရှင်ကိုတတ်တတ်တယ်လို့ဆိုတာဖြစ်လေ။
မော်လမြိုင်ဖအံကာလန်အနီးကြိုင်းမြေကံဘေးမှာရှိတဲ့ဓမ္မတရွာဟာလွန်ခဲ့တဲ့10ရက်ကျော်ကကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ PDF ပူးပေါင်းပြီးစခန်းသိမ်းခဲ့တဲ့ကော့ဘင်းရွာရဲ့စခန်းနဲ့ရွာချင်းဆက်လမ်းမပေါ်မှာရှိနေတာပါ။အဲ့ဒီတိုက်ပွဲတွေအတွင်းမှာလည်းမွန်တော်လည်ရင်တပ်တွေပူးပေါင်းပါဝင်ခဲ့ပြီးဓမ္မတရွာအပါအဝင်မွန်ရွာတချို့ကဒေသခံတွေကြိုတင်ရှောင်ရှားတာတွေရှိခဲ့ပါတယ်။ဒါကြောင့်မိလောင်ချင်းတချို့နေအိမ်တွေမှာပြည်သူတွေမရှိပါဘူး။ဒါအပြင်မိသက်ဖို့လာတဲ့ဒေသခံတွေနဲ့မိသက်ကားတွေကိုမော်လမြိုင်ဖအံကားလမ်းမပေါ်မှာစစ်ကောင်စီတပ်တွေကလမ်းပိတ်ထားတာကြောင့်နေအများပြားမိလောင်ခဲ့ရတယ်လို့နှစ်သက်တိုက်အိမ်မိတဲ့ပါသွားတဲ့အသက်63နှစ်အရွယ်ဓမ္မတရွာခံအဖိုးတူကဆိုပါတယ
်။မိလောင်တဲ့အချိန်မှာမပွေဝင်ဘူး။အပြီးတော့ရွာထဲမရှိတော့ဘူး။ရတမရောက်နေတယ်သားမကဲကျိုးနေရတယ်ဘောလုံးပါတော့တယ်အဲ့အိမ်ခန့်ခါဘောလုံးကျင်းခင်းရတော့ရှတ်တူနှစ်ဖက်လုံးခင်းထားတယ်ရှတ်တူတပန်းလုံးဒါပေမဲ့မလို့မရတော့ဘူးအဲ့ဒီပုံစံအခုလည်းတကြည့်ဆိုပြီးတစ်ဖက်လုံးတော့ပြောရတယ်မရတော့ဘူးအဲ့ဒီလိုမျိုးအဲ့ပြန်တော့လည်းနေမရှိသားကလို့ဆရာမရတော့ဘူးလေအိမ်ကပြာဖြစ်တော့ဘူးဆိုတော့ဒီကြံစီတော့မပြန်တော့ဘူးတော်တော်ပြန်လို့မရဘူးကိုရှင်မျိုးအိမ်မှာနေပြီးတော့သူတို့ကကြိုးမိုးကြည့်ဆိုနေတာဆောက်ပါလူမလာသေးဘူးအိမ်ရှယ်ရောက်စင်းကားရောက်အာများကြီးတယ်လေဟိုသရဏာရွာရောသမတရွာရောဒီရောက်ဆုံးပေါ့ကိုတင်းသိနေကိုဆောင်နေပေါ့သူတို့ကလည်းအပြင်းမပြောရဲဘူးလေဆိုသူတို့နဲ့တည်းဒီလိုအဆုံးချက်ထားလိုက်မယ်ဒီလိုပြောဝမ်းနေတယ်ပေါ့လေကွာအခုဆရာမအားကမရှိတော့ဘူးဒီလိုဝမ်းနေတယ်ပေါ့
အာနာသိန်းကာလအစောပိုင်းကလေးကမွန်ကျော်လိုင်းရေးတပ်တချို့စီရေးမစ်ရှင်တွေဆောင်ရွက်ခဲ့ပေမယ့်မွန်ကျော်လိုင်းရေးအဖွဲ့အစည်းကြီးတွေကတော့အာနာသိန်း၃နှစ်ကျော်အထိလက်နက်ကင်ဒေါ်လာရေးမှာအထအနေနေခဲ့ပါတယ်။ဖေဖော်ဝါရီလလောက်ကစပြီးပြက်သားတဲ့ဂျင်ညာချက်တွေနဲ့ပေါ်ပေါ်တင်တင်ရုံလုံးထွက်ပြလာခဲ့တဲ့နောက်မှာတော့မဟာမိတ်ချက်တွေနဲ့ပူပေါင်းတိုက်ပွဲဖော်ဆောင်တာတွေလှုပ်လာတာပါ။မွန်ပြည်နယ်ရေးဘလူးအဖွဲ့ကလည်းစစ်ရေးမစ်ရှင်တွေဇက်တိုက်ဆောင်ရွက်နေသလိုပြီးခဲ့တဲ့နဘူးရဲစခန်းသိမ်းတိုက်ပွဲမှာလည်းစစ်အာဏာရှင်တိုက်ဖျက်ရေးမွန်ပြည်သက်ပါတီ AD နဲ့မွန် Liberation Army တို့ကမဟာမိတ်တပ်တွေနဲ့ပူးပေါင်းတိုက်ပွဲဝင်ခဲ့ပါတယ်။ဒီလိုအချိန်မှာစစ်ကောင်စီကမွန်ပြည်သူတွေနဲ့မွန်ရွာတွေကိုတိုက်ခိုက်ပြီးချောက်လန့်လိုက်တာဖြစ်တယ်လို့ဘလူးကျွန်းချောင်းဆောင်မြို့နယ်ကမွန်ကျော်လိုင်းရေးလူငယ်တအူကသူ့အမြင်ကိုဆိုပါတယ်။
ဟုတ်ကဲ့စိုးရင်စရာကတော့ကျွန်တော်တို့ဟိုမုံကြီးနယ်အနေနဲ့မပြောပြန်ပါဘူးကျွန်တော်တို့နိုင်ငံအနှံ့ပြားမှာလည်းအကောင်လောကဒီဆရာနာရှင်ကနေပြီးတော့အကောင်လောကပြည်သားတွေတိုင်းပြည်လုံးဖြတ်စီနေတာပေါ့နော်အဓိကကဘယ်လိုလဲဆိုလို့ရှိရင်သူတို့ရဲ့ပတ်တော်သားတွေဒီဖြစ်တဲ့လူတွေကနေပြီးတော့ရှိရမယ်မျိုးတွေမှာဆိုသူတို့ကဟိုလွတ်လပ်ခွင့်ပုံစံမျိုးလိုအေဂျင်ကပုံစံမျိုးလိုမျိုးအတူရောက်နေဖန်တီးပြီးတော့ပေါ့နော်အပေါ်မှာမွန်ပြည်နယ်ဆိုလို့ရှိရင်လောင်စာဝိုင်းနဲ့ကြော်ဝဲရှင်ဝဲတွေနဲ့ဟိုသူတို့အဲ့လိုမျိုးတွေဖန်တီးထားပြီးတော့ညဉ့်ဉန်းရေးရတဲ့အောင်ပေါ့အေဂျင့်တရောင်လေးအဲ့လိုမျိုးတွေတူရောင်လေးဖန်တီးထားပေါ့နောက်ပိုင်းမွန်ပြည်နယ်ကနေပြီးတော့ဒီကျွန်တော်တို့ဒီတော်လိုင်းဖွဲ့ရဒီအာနာဒိန်ဆေးအာနာရှင်ကိုပြန်ပြီးတော်လန့်မယ်ဆိုပြီးတော့တော်လန့်မယ်ဆိုအမြင့်ဖြတ်မယ်ဆိုပြီးတော့တရင်တွေထုတ်လိုက်ရိုက်ချိန်ပါပေါ့အာနာဒိန်ဆေးကောင်စီကနေပြီးတော့ကျွန်တော်တို့ဒီမွန်ပြည်နယ်ကိုဓမ္မတက်ရွာကိုပေါ့နော်အလားသုံးရွာလေးလို့လည်းပြောလို့ရတော့ပေါ့ကျွန်တော်တို့အဲ့ဒီဒီဆုံးရှုံးမှုအများဆုံးဖြစ်နိုင်တဲ့ရောရွေးပြီးတော့သူတို့လောက်လိုက်တယ်လို့ပဲမြင်ပါတယ်အဲဒါကတော့ကျွန်တော်တို့မွန်ပြည်နယ်ကိုဒီဈေးအာဏာရှင်အနေနဲ့ပြီးတော့ကျွန်တော်တို့ဒီ6လမ်းလိုက်တဲ့ပုံစံမျိုးလိုလည်းကျွန်တော်လည်းယူဆတာပါเนาะကျွန်တော်တို့ကလည်းဆုံးရှုံးသားတွေကိုလည်းကျွန်တော်တို့ကလည်းပြီးတော့ပြန်ပြီးတော့တိုက်ရအောင်ဖြစ်တော့ကိုယ့်နဲ့မျိုးကိုမွန်ပြည်နယ်ကိုမွန်လူမျိုးတွေရပါပဲပိုင်ဆိုင်ခွင့်ရှိရမယ်ဆိုတော့ကျွန်တော်တို့ဟိုဥစ္စာအတိုင်းပေါ့เนาะအဲ့ဒီအတိုင်းမျိုးကိုကျွန်တော်တို့ပြန်တိုက်ယူရမယ်အတွက်ကြောင့်မလို့အနည်းများသောဆုံးရှုံးမှုတွေကတော့ရှိလာမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
မွန်ဒေတာကန်တွေကိုစစ်ကောင်စီကတိုက်ခိုက်လာတဲ့အပေါ်မွန်ကျော်လိုင်းရဲတပ်တွေကပြက်ပြက်သားသားအရေးယူတုံ့ပြန်သွားဖို့ကိုလည်းအသေးသေးထုတ်ပြန်ထားကြပါတယ်။မွန်ပြည်ဖက်ဒရယ်ကောင်စီကစစ်ကောင်စီရဲ့လုပ်ရက်အပေါ်အပြင်းထန်ရှုတ်ချထားပြီးအကြမ်းဖက်လုပ်ရက်တွေအမြန်ဆုံးရပ်တန့်သွားဖို့ပြည်သူတရလုံးကနှီးမျိုးစုံနဲ့တွန်းအားပေးတိုက်ထုတ်သွားဖို့ကိုကြိုက်တွန်းထားပါတယ်။ဒါအပြင်စစ်အာဏာရှင်တိုက်ဖြတ်ရေးမှုပြစ်တဲ့ပါတီ AD ကလည်းမနေ့ကပဲနိုင်ငံရေးစီရင်ဦးတည်ချက်ကိုထုတ်ပြန်လာပါတယ်လုပ်ငန်းစဉ်လက်ပြမြေပေါ်မှာလည်းမွန်ကျော်လိုင်းရင်အင်အားစုတွေနဲ့လက်တွဲပြီးစစ်ကောင်စီကိုတိုက်ထုတ်သွားဖို့အပြင်တိုင်းရင်းသားကျော်လိုင်းရင်လက်နက်ကိုင်အဖွဲ့အစည်းတွေကျော်လိုင်းရင်အင်အားစုတွေနဲ့ပူးပေါင်းပြီးတိုက်ထုတ်သွားဖို့ကိုပြောဆိုထားပါတယ်မွန်ပြည်ကာကွယ်ရေးတပ် MSDF ကလည်းစစ်ကောင်စီကိုလက်နက်ကင်တော်လှန်လိုတဲ့မွန်လူငယ်တွေအတွက်အကောင်ဆုံးပြင်ဆင်ထားတယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးမွန်ပြည်ကာကွယ်ရေးတပ် MSDF ဥက္ကဋ္ဌသီရိမွန်ချန်က
ဟုတ်ကဲ့ကျွန်တော်တို့မွန်ပြည်ကာကွယ်ရေးတပ် Monster Defense Force MSDF ကိုစစ်တွေလာတဲ့မွန်လူငယ်တွေတော်တော်များများရှိကြပါတယ်။ကျွန်တော်တို့မွန်ပြည်ကာကွယ်ရေးတပ်MSDM နေနဲ့လဲမိမိတို့တပ်ဖွဲ့မှာတော်လိုင်းရေးတပ်ဝန်ထမ်းဆောင်ခြင်းတဲ့လူငယ်တွေကိုအိုသက်သက်အသည့်ဖြစ်စူးစောင်းနေကြောင်းဖိတ်ခေါ်ထားတာလည်းရှိနေပါတယ်။ဟိုဒါကြောင့်မို့အဲဒီသက်သက်အသည့်တွေအတွက်လမ်းပန်းစစ်တွေရေးခီးလမ်းကြောင်းလုံခြုံချိုးမွေ့စေရေးဟို logistics ဆိုင်ရာရိတ်ခါစေဝါနဲ့ဟိုစခန်းချက်တဲခုနေနိုင်ရေးအတွက်ပါစီစဉ်ထားပါတယ်။ဟိုအခြေခံပညာအခြေခံစစ်ပညာပြည်ဆောင်တော်လို့ဟိုစစ်ဘက်ဆိုင်ရာအော်တာဝန်တွေတိုက်ရိုက်ထမ်းဆောင်ဖို့ဟိုစိတ်အားမထက်တန်တဲ့အသိပညာရှင်အသက်ပညာရှင်လူငယ်တွေအတွက်လည်းသူတို့နဲ့ကိုက်ညီတဲ့အခြားတော်လှန်ရေးတာဝန်တွေဖြစ်ကြတဲ့ဟိုကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေတည်င်းနဲ့ပြန်ကြားရေးလုပ်ငန်းတွေအင်တာနက်နဲ့ Cyber Warfare လုပ်ငန်းတွေပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေး Cyber တွေမှလည်းအပဝင်ဖို့လေအိုစီစဉ်ထားပါတယ
်။မွန်ပြည်နယ်မော်လမြိုင်မြို့မှာအခြေဆိုင်တဲ့စစ်ကောင်စီရဲ့အရှိတောင်တိုင်းစစ်ဌာနချုပ်ရတခါဟာမွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေကကြက်တွေကိုကုတ်ကွဲရတာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်အတွင်းကစစ်မျက်နှာပြင်တွေမှာရှုံးနေနေတဲ့စစ်ကောင်စီဟာရတခါတိုင်မှုအစ်စ်ကိုပြီးခဲ့တဲ့မတ်လဒူရီယာပတ်ချင်မှာပဲပြောင်းလဲခန့်အပ်ခဲ့ပါတယ်။တိုင်းမှုအစ်စ်ရောက်ရှိလာတာနဲ့အတူမွန်ပြည်နယ်ထဲမှာမကြုံဘူးတဲ့ရက်စက်မှုတွေစကြုံလာရလို့မွန်ပြည်သူတွေနဲ့မွန်တော်လိုင်းရေးအဖွဲ့အစည်းတွေစီစီလုံးလုံးရှိမှအကောင်းဆုံးကာကွယ်သွားနိုင်မှာဖြစ်တယ်လို့မွန်တော်လိုင်းရေးလူငယ်တူကကြိုက်တွန်းတောင်းဆိုပါတယ်
။ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီမွန်တော်လိုင်းရေးအဖွဲ့အစည်းတွေအတက်နိုင်တော့စီလုံးတင်တာပေါ့နော်ကျွန်တော်တို့လက်ရှိကဘာလို့လောက်ရမလဲဆိုတော့အဓိကနဲ့တာမညာနဲ့ခွဲခြားပြီးမြင်တင်တာပေါ့နော်လူငယ်တွေနေနဲ့လည်းတော်လိုင်းတွေပေါ့ဒီတော်လိုင်းကြီးကိုစိတ်ဝင်စားတဲ့လူငယ်တွေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီမွန်တော်လိုင်းဖွဲ့ရမှာပူပေါင်းပြီးတော့အတူတူပါပေါ့နော်ဒီအာဏာရှင်ကိုတိုက်ထုတ်ပေးဖို့အတွက်လည်းမျှော်လင့်တာပေါ့နော်ဒါကြောင့်လို့ဒီတော်လိုင်းဖွဲ့နဲ့ပူပေါင်းစေစေဟိုကအတင်းတန်းနေတက်ဖို့လည်းတချို့ကြတော့ဟိုအကြောင်းမပန်တာလေးရှိရပါပေါ့နော်သူတို့ကိစ္စနဲ့သူတို့ပေါ့အဲ့လိုမျိုးကြတော့လည်းတနိုင်တစ်ပိုင်းကျွန်တော်မွန်လူငယ်အနေနဲ့ကလည်း ပေါ်ပြီးတော့အရင်ထပ်ပေါ်ပြီးညှို့တင်တယ်ပေါ့နော်ညှို့ဖို့လည်းလိုလာပြီပေါ့နော်ဟောညှို့တင်တယ်ဆိုတာလည်းညှို့ဖို့လိုလာပြီပေါ့ကျွန်တော်တို့မုံလုံးငယ်အနေနဲ့ပြင်ဆင်ဖို့အချိန်များရခဲ့ပါတယ်အခုမှထားလို့ဖို့ဆိုလို့ရှိရင်လည်းဟိုတခြား
ဒီအာနာရှင်ပြတ်တုံးကြီးကိုပြုလို့ရှိရင်ကျွန်တော်တို့ဂျန်နရေးရှင်းနဲ့ငယ်ငယ်ကြမ်းကြမ်းတဲ့ဒီဖက်ဒရယ်ဒီမြန်မာနိုင်ငံတော်အဖြစ်ပေါ်အတွက်ဖက်ဒရယ်ဒီမိုကရေစီဖြစ်ဖို့အတွက်အတူတူပေါင်းပြီးတော့ပေါ့နော်အာနာရှင်တိုက်ထုတ်ဖို့အတွက်လိုပါတယ်လို့ကျွန်တော်အကြံပြုပါခင်ဗျာအာနာသိန်းကာလာတခြားလို့ပြည်သူတွေကိုအကြောက်တရားနဲ့ဖိနေနေတဲ့စစ်ကောင်စီဟာသူတို့ကိုတော်လှန
ရှိနေတယ်စစ်ကောင်စီကျွလွန်တဲ့စစ်ရာဇဝတ်မှုတွေကြောင့်မုန်ပြင်းနေတဲ့အစပြူလာတဲ့ဒီလိုလိုရက်တွေမကျက်ပြတ်လာဖို့ကိုပဲပြည်သူတွေကလိုလာနေကြတာဖြစ်ပါတယ်ဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ်
sbs.com.au/bemis ဖြစ်ပါရှင် sbs မြန်မာပိုင်းကို facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ